2014ခုနှစ်တုန်းကယူကရိန်းအရှေ့ပိုင်းဝေဟင်မှာရက်ဖက်လင်းတစ်ဆင့်ပြစ်ချခံရမှုအတွက်တန်မြတ်ရှိသူဟာရုရှားအခြေခံဗိုလ်ချုပ်ကြီးတူဖြစ်နေတာတွေ့ရကြောင်းအများလေးစားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကြီးဖြစ်တဲ့ The Bellingcat Act စုံစမ်းရေးအဖွဲ့ကနေပြောကြားလိုက်ပါတယ်သူတို့အဖွဲ့ကအဆင့်မြင့် Digital နည်းပညာတွေသုံးပြီးရရှိတဲ့အသံနဲ့မြင်ကွင်းဆိုင်ရာအချက်လက်တွေကိုဆန့်စစ်ခဲ့တာပါသူတို့ဟာဒီဇင်ဘာ10ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့ပြီးဂျာဖက်ဖန်ယူရရှိတဲ့ဆက်သွယ်ချက်တွေထဲမှာ Delphin ဆိုတဲ့သူဟာအငိမ့်စားရုရှားဗိုလ်ချုပ်ကြီး Nikolai Kashov ဖြစ်ပြီးသူဟာလက်ရှိမှာရုရှားအလဲပိုင်းတိုင်းစစ်ဒေတာစစ်ဆေးမှုချုပ်ဖြစ်နေတောင်းဝန်းထမ်းဆောင်နေတာဖြစ်ကြောင်းတွေ့ရတယ်လို့ဖော်ပြပါတယ်။နယ်သာလန်နိုင်ငံဦးဆောင်တဲ့ GIT ပူးတဲစုံစမ်းရေးအဖွဲ့ကယူကရိန်းရှေ့ပိုင်းမှာဖြတ်ကျော်ပြန်စမ်းစဉ်ပြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ပြစ်ချမှုကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီး2016စက်တင်ဘာမှာသူတို့တွေ့ရှိချက်ကိုထုတ်ပြန်ရမှာ Delphin နဲ့ Orion ဆိုတဲ့နာမည်ဝှက်လူ2ဦးဆက်သွယ်ပြောကြားမှုအသံဖိုင်5ခုကိုပါထုတ်ပြန်ပေးခဲ့တာပါ။ GIT ကဒီလူ2ဦးနဲ့ပတ်သက်တဲ့အချက်လက်တွေကိုလိုင်းလံရှာဖွေပေးမယ်။လေယာဉ်ပြစ်ချမှုမှာသူတို့ဘယ်ခန်းကဏ္ဍကပါဝင်နေဆိုတာခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဇင်ဘာ10ရက်ထုတ်ပြန်တဲ့ GIT ကြေညာချက်မှာ Billing Act အဖွဲ့အစီရင်ခံစာကိုသူတို့မှတ်တမ်းဖြစ်ယူထားကြောင်းပြောပေးမယ်။အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ MH17 လေယာဉ်ဟာ2014 July 14 ရက်မှာ18ရက်နေ့မှာယူကရိန်းတိုက်ပွဲတွေဖြစ်ပွားနေတဲ့ Donetsk ဒေသပေါ်ဖြတ်တန်းပြီးပြန်တန်းစင်မှာပြစ်ချခံခဲ့ရတာဖြစ်ပါတယ်။